ကျားပြရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေပိုပြီးလွတ်လပ်လာပေမယ့်အတားဆီးတချို့ကတော့ရှိနေသေးပဲလို့ကိုယ်စားလှယ်လောင်းတွေကပြောပါရတယ်။ဒါပေမဲ့ပြည်သူလူထုရဲ့ရွေးကောက်ပွဲမှာပါဝင်လာမှုကတော့တိတိတတ်တာတိုးတက်လာတယ်လို့လည်းစည်းရုံးရေးစနစ်နဲ့ကိုယ်စားလှယ်တွေကပြောတဲ့အကြောင်းမှတ်သင်္ကြန်ထိုက်ကစူးစီးတင်ပြထားပါရဲ့ရှင်။ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေ းကောက်ပွဲကပြည်သူလူထုကရွေးကောက်တင်မြှောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်ကျင်းပမဲ့ပထမဆုံးရွေးကောက်ပွဲပါအခုကြားပြတ်ရွေးကောက်ပွဲမှာမဲဆွယ်စည်းဝေးရမှုအခြေအနေကလွတ်လပ်မှုရှိပါသလားဆိုတာကိုတော့ရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာအတွက်စည်းရုံးရေးဆင့်နေတဲ့ရခိုင်မျိုးသားပါတီကဒေါက်တာအေးမောင်ကအခုလိုပြောပါတယ
်ကျွန်တော်တို့နဲ့ရွေးကောက်ပွဲမဲဆွယ်ရဲ့ရက်တွေမထအောင်လို့ကျွန်တော်တို့လုပ်နိုင်ကြပါတယ်နော်အခုဒီလိုထိတ်တိတ်တရွာလေးမှာထိတ်တိတ်တွေ့တာမရှိဘူးကျွန်တော်တို့အစီအစဉ်လေးတွေဥအောင်တင်တဲ့လူကိုဦးစားပေးကြပါတယ်အဲ့တော့အစီအစဉ်မှာထပ်နေရင်လည်းပါတီတစ်ခုကနောက်ဆုတ်ပေးကြတဲ့အနေအထားရှိပါတယ်ဟုတ်ဤနော်လူလူကိုသဘောပေါက်အောင်အရင်ထက်ပုံမူပြီးတော့ဆောင်ရွက်နိုင်နေဖြစ်တယ
်ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်6အမျိုးသားလွတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဥခိုင်မောင်ကြီးအတွက်တော့မဲဆွယ်စည်းရုံးရေးမှာအခက်အခဲတချို့ရှိခဲ့ပါတယ
်အခက်အခဲအနေနဲ့ကျွန်တော်တို့မဲဆွယ်စည်းရုံးတဲ့အခါမှာကျွန်တော်တို့ရဲ့ဒီ template တွေဝေတဲ့အခါမှာပထမဆုံးကပါတီ template လေးတွေလုတ်ဆောင်ချက်လေးကျွန်တော်ဝေကြတဲ့အခါမှာတချို့အင်ယာဝင်းတွေကိုဝင်ခွင့်မရပါဘူးဝင်ခွင့်ကျွန်တော်တို့ကတရားဝင်ဆိုရကနေเนาะကျွန်တော်တို့ကိုတရားဝင်မဲဆယ်စီယုံဝင်ပေးထားပြီးမဲ့သက်ဆိုင်ရာအင်ယာတွေက VIP အင်ယာလည်းမဟုတ်เนาะတီးတက်နေကြတာလည်းမဟုတ်ဖဲနဲ့အဲအင်ယာတွေဝင်းတွေမှာလုံခြုံရေးတွေထားပြီးလုံခြုံရေးတွေကခွင့်ပြုလို့မဝင်ရတာမျိုးတွေလည်းရှိပါတယ်အဲ့ဒါဆိုရင်အုတ်ချုပ်ရေးကဒီရွေးကောက်ပွဲမှာပါဝင်ကူညီပေးတဲ့အနေအထားမျိုးကတော့အားနည်းနေတာကိုတွေ့ရပါတယ
်။ဒါပေမဲ့အခုကြားပြတ်ရွေးကောက်ပွဲကလစ်လက်တဲ့လွတ်တော်အမှတ်နေရာနေတာကြောင့်ရောနိုင်ငံရေးပါတီတွေဘက်ကစီးရုံးလှုပ်ရှားမှုနေတာကြောင့်ရောလူလူကြားမှာတော့သိပြီးစိတ်ဝင်တစားမရှိလာဘူးလို့လဲကိုစလဲလာဥခိုင်မောင်ကြီးကပြောပါတယ်။ရခိုင်ပြည်နယ်အမ်းမြုံနယ်မှာတော့လူလူကြားရွေးကောက်ပွဲနဲ့ပတ်သက်လို့ပိုပြီးတက်တည်ရှိလာတယ်လို့ကိုစလဲလောင်ဒေါက်တာအေးမောင်ကပြောပါတယ်။
ပိုပြီးတော့ပြောင်းလဲလာပါတယ်เนาะမြေဆန္ဒရှင်များရဲ့အတိကပိုမြင့်လာပါတယ်တတိပိုရှိလာတာပေါ့เนาะပထမတော့ကတော့ကြောက်ရတယ်เนาะကျွန်တော်တို့စီမှာဆိုရင်ဗျာအရင်တုန်းကပုဂ္ဂိုလ်ကြီးတွေကအဝတ်ဟောင်းလေးတစ်ချီလောက်နဲ့မီးတွေကိုရအောင်ကြည့်သွားတာမျိုးရှိတယ်လို့ပြောတယ်ဆိုတော့ကျေးရွာအဝတ်ဟောင်းလေးတွေเนาะဆလိုင်းအဲ့လောက်လာပုံပေးတယ်ပေါ့ဗျာတိမ်တလုံးစီပေးလိုက်ဆိုတာမျိုးလောက်နဲ့เนาะလှုပ်သွားလေးကြိုးကြပါတယ်ဥပမာလက်ခွာတွေဆိုရွာကလည်းပြောပါတယ်တို့ group ကတော့တရားမျှတမှုရှိရှိနဲ့เนาะတွားစီခြင်းနဲ့လူတို့ရဲ့เนาะလိုလားချက်တွေကိုပြပါတယ
်။လာမယ့် AP လာမှာချင်းဖတ်မယ်ဂျားပြတ်ရွေးကောက်ပွဲမှာတော့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်내လွှတ်တော်16နေရာကိုဝင်ရောက်ရှင်ပြန်ကြရမှာဖြစ်ပါတယ်။ပြည်ထောင်စုကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလစ်လက်နေရအလုံးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့18နေရာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ရှင်